ဒီနေ့နလခွန်ရဲ့တနင်္ဂနွေနေ့မန္တလေးမြို့ကဆန္ဒပြပွဲတွေကိုလည်းလက်နက်ကင်လုံးကျုံရေးတွေကအင်အားတုံးအကြမ်းဖက်ဖြိုခွင်းဖမ်းဆီးမှုတွေလုပ်ပါတယ်။ကျောင်းဆရာဆရာမတွေဆရာဝန်တွေစေဘဆရာဝန်တန်းတွေအင်ဂျင်နီယာတွေစတဲ့ထောင်ပေါင်းများစွာသောဆန္ဒပြသူတွေဟာဒီကနေ့နဲ့အစောပိုင်းလုံးကယာယီထိုင်တဲ့ပိတ်မှောက်ခဲ့ကြတာပါ။စစ်အာဏာသိမ်းမှုဆန့်ကျင်ရေးအကြမ်းမဖက်အာဏာဖီဆန်ရေးတောင်းဆိုကြွေးကြော်ဟောပြောပွဲတွေလည်းလုပ်ခဲ့ကြပါတယ်။စစ်အာဏာဆင်စနစ်ဆန့်ကျင်ရေးနဲ့လက်နက်ကင်လုံးကျုံရေးတွေရဲ့လက်ချက်နဲ့တိုက်ဆုံသွားခဲ့သူတွေအတွက်လည်းအောင်မြင်တဲ့အခမ်းအနားကိုဒီကနေ့မန္တလေးဆန္ဒပြပွဲမှာလုပ်ခဲ့ကြပါရဲ့လုံကျုံရေးရရဲ့အင်အားသုံးဖြိုခွဲမခံရခင်ကတော့မန္တလေးမြို့မှာဆန္ဒပြသူအများအများတစုတစည်းတဲ့ဆန္ဒပြခဲ့ကြတာဖြစ်ပါရဲ့အောင်မြင်တန်ဆာမြို့နဲ့အောင်မြေတာဇံမြို့နယ်22လမ်းနဲ့ဆက်ဆက်စစ်လမ်းနာမှာငင်းငန်းစွာဆန္ဒပြတောင်းဆိုနေကြတဲ့ထိုင်တပိတ်ကိုမင်းသက်သက်နိုင်ဝင်းကျင်ကစပြီးတော့ရင်းနဲ့စစ်တပ်ကပြစ်ခတ်ဖြိုခွင်းခဲ့တယ်လို့တိတ်ဆို့ဖမ်းဆီးမှုတွေလည်းလုပ်ခဲ့တယ်လို့မန္တလေးမြို့ကလာတဲ့သတင်းတွေကပြောပါတယ်။ဖမ်းမိသူတချို့ကိုဝိုင်းပြီးရိုက်နဲ့ကန်ကြောက်နေတဲ့ဗီဒီယိုတွေကိုလည်းတွေ့ရပါတယ်။မန္တလေးမှာလောလောဆယ်တည်ထားသလောက်အဖမ်းခံရသူ100လောက်ရှိပါတယ်။ပုဂံညောင်ဦးမျိုးတွေမှာလည်းဆန္ဒပြသူတွေကိုမျက်ရည်ယူပုံးတွေပုံလူစုဆဲခဲ့ပါတယ်။ဒီအဖြစ်တွေရပါကျူရီအဖြစ်လောင်လေးကားနဲ့ပါလုံချုံရွေးရွေးဘက်ကပြစ်ခတ်ပါတယ်။လောလောဆယ်အထိကြီးကြီးမှန်သူအနည်းဆုံးတယောက်ရှိတယ်လို့သိရပါတယ်။ပခုတ်ကူမျိုးမှာလည်းပခုတ်ကူတက်ကူတွေမှာတက်ဆွဲထားတဲ့စစ်တပ်နဲ့ရဲကိုထွက်သွားဖို့တောင်းဆိုဆန္ဒပြသူတွေကိုမျက်ရည်ယိုပုံးတွေနဲ့ပြစ်ခတ်ဖြိုခွဲခဲ့ပါတယ်။မုံရွာမျိုးမှာတော့ကြောက်ကလမ်းပေါ်မှာရှိတဲ့မုံရွာတက်ကူတွေကိုလက်နက်ကင်လုံချုံရွေးတက်ခွဲတွေဒီနေ့ဝင်ရောက်တက်ဆွဲထားပါတယ်။ကြောက်ကလမ်းမကြီးတစ်လျှောက်မှာလည်းလက်နက်ကင်တက်ခွဲဝင်တွေနဲ့စစ်ကားတွေကိုအထူးအထက်ချထားတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံမြောက်ပိုင်းလာရှိုးမြို့ကဆန္ဒပြပွဲတွေကိုလည်းမျိုးရည်ယူပုံးတွေတုံးပြစ်ထလူစုခွဲခဲ့ပါတယ်။